Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသိတဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။
ခုချိန်မှာခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ9နိုင်အထိ16မီတာကီလိုဟတ်10653ညာပိုင်း9နိုင်မှ9နာရီမိနစ်30အထိ19မီတာကီလိုဟတ်19533ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာရွှင်လန်းစေဖို့ကျန်းမာခြင်းတရင်းကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျန်းမာရေးလေးကဖြစ်အစည်းအဝေးအစဉ်ပြေလမ်းလျှောက်တမ်းပဲတိမ်သိဆိုကွယ်တို့ခန္ဓာကိုယ်ကို
ရှင်တန်တော်တာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှင်းရည်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာအတော်လွတ်အစားနဲ့ကျမရေးဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါရရှင်တော်တာရှင်များရှင်လူတွေရဲ့သွားကအသေးရွက်စားတော်ရည်ရဲ့သွားနဲ့စင်တူတဲ့အတွက်လူတွေရဲ့မူလအစားကအသေးရွက်ဖြစ်ကြောင်းဖော်ပြနေပါတယ်အသားလို့စားခြင်းတနည်းအားဖြင့်အတိအရွတ်စားတာကလူတွေရဲ့ဇမားရည်ကိုအခြားအကူဖြစ်ပါတယ်။ဒါအပြင်အချို့သောယောဂကြီးတွေကိုတောင်ပျောက်ကင်းစေနိုင်တယ်လို့လူသက်တမ်းကိုလည်းပိုရှည်စေကြောင်းသိပ္ပံနည်းချက်ကြာလေ့လာတွေ့ရှိထားပါတယ်။အသားလို့စားသူများအနေနဲ့ကောက်ဘဲသီးနဲ့ဘဲမျိုးမျိုးအခုမာသီးအမျိုးမျိုးလက်ဆက်တဲ့ဟင်းသီးဟင်းရွက်နဲ့တတိဝလံတွေကိုကြွယ်ဝစွာစားသုံးတဲ့အတွက်ယောဂမြောက်များစွာကနေကာကွယ်ကြောင်းတွေ့ရပါတယ်။အထူးသဖြင့်နှလုံးသွေးကြောချင်းယောဂ၊လင်ငယ်ယောဂ၊ရှိချိုယောဂနဲ့ကိစာယောဂတွေကိုကာကွယ်ပေးပါတယ်။အသားလွတ်တွေအနေနဲ့ဟင်းသီးဟင်းရွက်တွေကိုနှီးအမျိုးမျိုး၊ပုံစံအမျိုးမျိုးနဲ့ချက်ပြုတ်စာတောက်တာကမြင်ရှုမှုကိုခံစားစေပါတယ်။သောတာရှင်များရှင်ကောက်ပဲသီးနဲ့ဟင်းသီးဟင်းရွက်ကတိဝလံပဲအမျိုးမျိုးနဲ့အခုမာတဲ့အသည့်အမျိုးမျိုးမှာပါဝင်တဲ့အမြင်ကတူတူယောဂစီချိုယောဂနဲ့နှလုံးယောဂတွေကိုကာကွယ်သီးတာမကအချို့သောကင်ဆာယောဂနဲ့နှာရှည်ယောဂတွေကိုလည်းကာကွယ်ပေးပါတယ်။တချို့သောသူတွေကအသားလွတ်စားရင်တချို့အစာအာဟာရချွတ်တက်မှာကိုစိုးရင်ကြပါရဲ့။ဒီအကျွဲစိတ်ပူစရာမလိုပါဘူး။အသားဓာတ်ကိုတရိတ်ဆန်နဲ့အပင်တွေကနေရပါတယ်။နှုတ်နဲ့နှုတ်ထွက်ပစ္စည်းမှာကယ်လ်ဆီယမ်ပေါ်ကျော်ဝပါရဲ့။နှုတ်နဲ့နှုတ်ထွက်ပစ္စည်းမစားသုံးသူဖြစ်ရင်ကယ်ဆီယမ်ပါဝင်မှုများတဲ့အစိမ်းအောင်ရွက်တွေဖြစ်တဲ့မုံညင်းမုံလာကော်ဘီပန်းစိမ်းနဲ့ကယ်ဆီယမ်ဖြစ်ဆက်ထားတဲ့တုတ်ဟူတို့ကိုစားသုံးနိုင်ပါတယ်။တန်ကျက်ပေါ်ကျော်ဝတဲ့အသားလွတ်အစာတွေကတော့ဘယ်အမျိုးမျိုးအစိမ်းရည်ရောင်အပင်တွေဖြစ်တဲ့ဟင်းနုနယ်ကစွန်းရွက်တစ်တီချောင်းနဲ့တန်ကျက်ဖြစ်ဆက်ထားတဲ့ပါမုံကောက်ပင်အစိမ်းအစံတွေဖြစ်ပါတယ်။ဗီတာမင်စီပေါ်ကျော်ဝတဲ့အရွေရွှမ်းနဲ့အသီးခရမ်းစွန်သည်ပန်းခေါ်ပီစိပန်းငယ်ုပ်တို့ကိုတန်ကျက်ပါတဲ့အစားအစာတွေနဲ့ပူးတွဲစားသုံးပြီးခန္ဓာကိုယ်ကတန်ကျက်ဆုတ်ယုံမှုကိုအားပေးပါတယ်။အမဲသားနေရာမှာတို့ဟုအသားဓူတို့နဲ့အစားထိုးနိုင်ပါတယ်။ကောက်ပဲသီးနဲ့ပဲနဲ့ဘဲပီစမားထုတ်တဲ့အစားတက်သီးနဲ့ဟင်းသီးဟရွက်အာလူဟရွက်တုပ်တို့ဖြစ်ပါတယ်။သောတရှိအနေနဲ့မိမိရဲ့ဇမားရဲ့အကျွဲ့တင့်လျော်တဲ့ဟင်းသီးဟရွက်တွေကိုအကြီးကစားပြင်ဆင်ပေးရမှာပဲဖြစ်ပါတယ်။နှုတ်နဲ့နှုတ်ထွက်ပစ္စည်းတွေကိုအလွန်အကျွံမစားသုံးမိပါစေနဲ့။ အသားတက်မရမှာစိုးရင်ပြီးအသားတက်ရတယ်ဘဲအသားတူချိန်ခဲဒင်းရှင်းဘက်ပြီးဆက်တွေကိုလွန်ကဲစွာစားဖို့မလိုပါဘူးသောတာရှင်တို့အနေနဲ့အသားလို့စားချင်တယ်ဆိုရင်တော့ဟင်းသီးဟင်းရွက်အမျိုးမျိုးကိုနီအမျိုးမျိုးပုံစံအမျိုးမျိုးနဲ့ဆက်ပြုတ်စားတော့ခြင်းဖြင့်ကျန်းမာပျော်ရွှင်မှုအပေါင်းကိုခံစားရရှိနိုင်ကြပါစေသောတာရှင်များအားလုံးကျန်းမာရွှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်စနာရှင်ပြေလမ်းလျှောက်တာမဲ့တင်းသိဆိုွယ်တို့ခန္ဓာကိုယ်ကိုနာနာခေါင်းမျက်စိလဲစိတ်ပိုင်းတစ်ခုစီတိုင်းချိုးယွင်းဖို့ရန်လို့မရှိဘူးမဟုတ်လား
သောတာရှင်များရှင်တရားဒေသနာတော်ကိုသိခါရောယတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။သောတာရှင်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှစ်စာနှုတ်ဆက်တတ်ကြပါတယ်။ဒါဒီနေ့မှာဆိုရှင်တော့ကျွန်တော်တို့နေနဲ့အဓိကအားပေးသွားခြင်းနဲ့သတင်းစကားကတော့ထာဝရဘုရား၌မွေးလျော်သူတို့ဤကောင်းချီးမင်္ဂလာเนาะ။ထာဝရဘုရား၌မွေးတော်တဲ့သူတွေကဆိုရှင်ကောင်းချီးမင်္ဂလာမြောက်များစွာခံစားมาဖြစ်ပါတယ်။ထာဝရဘုရား၌မွေးလျော်တဲ့သူတွေကအမင်္ဂလာခံစားရတယ်ဆိုတာကိုဘယ်တော့မှတမချမ်းသာမှာလည်းမတမ်းမတင်ထားဘူး။ဖျားမှာလည်းမရှိဘူး။နောက်ဖျားနိုင်မွေးလျော်တဲ့သူတွေကတော့ကောင်းချီးမင်္ဂလာ။ကောင်းတဲ့ကောင်းနဲ့ကောင်းချီးမင်္ဂလာတွေကိုအပြည့်အဝခံစားမှာဖြစ်တယ်။ဒါကြောင့်ထာဝရဖျားနိုင်မွေးလျော်ဖို့ရတဲ့တင်းရဲ့မိသားစုဖျားနိုင်မွေးလျော်ပါ။ဖျားနဲ့တူဆက်ကပ်ပါ။ဖျားနဲ့တူဆက်ကပ်ပြီးတော့ဆုတောင်းပါ။ဖျားကိုအမြဲတမ်းကိုးစားပါ။ဒါဆိုချင်တင်းတို့မိသားစုပေါ်မှာဖျားရဲ့ကောင်းချီးမင်္ဂလာတွေနေတိုင်းယိုစီးနေမှာဖြစ်တယ်။တဲ့ပေါ်မှာဘုရားကကြမ်းမာခြင်းပေးမယ်။တဲ့ပေါ်မှာဘုရားကချမ်းသာခြင်းပေးမယ်။တဲ့ပေါ်မှာဘုရားကစိုးရုံခြင်းပူပန်ခြင်းတွေဖယ်ရှားပြီးတော့လုံးဝစိတ်ကြမ်းမာကိုချမ်းသာနဲ့အမြဲတမ်းဝမ်းမြောက်နိုင်အောင်ဘုရားကပို့ဆောင်ကောင်းချီးပေးနေမှာဖြစ်တယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့မစိုးရုံမကြောက်လန့်ရလေအောင်ယနေ့ကျွန်တော်ရဲ့အသက်တာကိုဘုရားလက်ထံမှာပုံအပ်ပြီးတော့အသက်ရှင်ဖို့ရတဲ့ဖြစ်ပါတယ်။ဒါကြောင့်စာလံကျမ်းခန်းကြီး32အငယ်1ကနေမှ4မှာသလို့ရှိရင်ဘယ်လိုဆက်ပြီးတော့ဖော်ပြထားတယ်ဆိုတော့ထာဝရဘုရားကိုကြောက်ရွံ့၍ပညာတော်တို့၌အလွန်မွေးလျော်သောသူတို့သည်မင်္ဂလာရှိကြ၏ခြေတော်မိတ်ဆွေတို့ထာဝရဘုရားကိုကြောက်ရွံ့ပြီးတော့ပညာတော်တို့ကိုမွေးအလွန်မွေးလျော်သောသူတို့သည်မင်္ဂလာရှိကြ၏တဲ့ယနေ့ကျွန်တော်တို့အားလုံးကဘုရားကိုချစ်တယ်ဘုရားကိုချစ်ရင်ကျွန်တော်တို့ဘုရားသခင်ရဲ့ချားမထားခဲ့သောဤဥပရေသကိုကျွန်တော်တို့ကလျှောက်ဖို့ရတဲ့အရန်ရည်ကြီးပါတယ်နော်အရန်ရည်ကြီးတယ်ယနေ့ကျွန်တော်တို့မှာဆိုချင်းနိုင်ငံတော်မှာနိုင်ငံတော်ကိုနေတဲ့ခါမှာနိုင်ငံတော်ကိုချစ်တယ်။နိုင်ငံတော်ကနေချမှတ်ထားတဲ့နီလန်းနီစီမြင့်ဥပဒေကိုကျွန်တော်ကလိုက်လျှောက်ပြီးတော့အသက်ရှင်နေကြတယ်။ဒါဘာလို့လဲ?ဘာဖြစ်လို့လဲ?ကျွန်တော်နိုင်ငံကိုကျွန်တော်ချစ်တယ်။ကျွန်တော်တို့အစိုးရကိုကျွန်တော်ချစ်တဲ့အတွက်ကြောင့်။ဒီနေ့ကျွန်တော်တို့ရဲ့တက်တာမှာဆိုရင်ဖယားသခင်ကိုချစ်တယ်ဆိုရင်တော့ကြောင်းရွံ့နေဆိုရင်ပညာတော်တွေကိုအလွန်မွေ့လျော်ပါ။ဖယားသခင်ရဲ့ပညာတော်ဖယားသခင်ရဲ့နီဥပဒေတာကိုကျွန်တော်လိုက်လျှောက်တဲ့ခါမှာမင်္ဂလာရှိတယ်။ယနေ့မိတ်ဆွေနေတဲ့မင်္ဂလာရှိတော်သူဖြစ်ချင်သလားเนาะဒါကြောင့်မင်းကတော့ကွာအမင်္ဂလာကောင်းပါကွာဆိုတဲ့အကြောင်းအရာကိုတော့မိတ်ဆွေရဲ့နားထဲမှာဘယ်တော့မှကြားချင်မှာမဟုတ်ဘူးเนาะဒါကြောင့်မိတ်ဆွေကတို့ရှိမင်္ဂလာရှိတဲ့သူဖြစ်ဖို့ရတဲ့ယနေ့ဘုရားသခင်ကြီးကိုကိုးစားပါဘုရားသခင်ကိုယုံကြည်ပါဘုရားသခင်ကိုယုံကြည်တယ်ဆိုဘုရားသခင်ကနှုတ်ဝတ်တော်တရားလမ်းစဉ်တိုင်းမိတ်ဆွေရဲ့တက်တာကိုတိဆောက်ပါနှုတ်ဝတ်တော်တရားကဘယ်လိုဖော်ပြထားတယ်ဘုရားသခင်ကကျွန်တော်တို့ကိုဖြစ်စေခြင်းနဲ့အရာတွေကိုဘုရားကနောက်ကတော့တရားမှာဆိုရှင်ပြောထားတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ရဲ့တက်တာမှာဆိုရှင်ဘုရားကပဲလေပညာတော်ပေးထားတယ်ပညာတော်10ပါးရှိတယ်။ဒီ10ပါးကိုကျွန်တော်တို့ကဆိုရှင်လိုက်လျှောက်ပြီးတော့အသက်ရှင်မယ်၊မွေးလျော်မယ်ဆိုရင်သင်ကမင်္ဂလာရှိတဲ့သူတရားဖြစ်မယ်တဲ့။ဒါကြောင့်မင်္ဂလာရှိတယ်။နောက်ဘာပြောထားလဲဆိုတော့ထိုသူဤတားမြေတို့သည်မြေပေါ်မှာအားကြီးကြလိမ့်မည်။နော်ထိုသူဤတားမြေတို့သည်တားမြေတို့သည်မြေပေါ်မှာအားကြီးကြလိမ့်မည်။ဒီနေ့ဘုရားသခင်ရဲ့နှုတ်တော်တရားလိုင်းတိုင်းဘုရားသခင်ရဲ့စီမြင်ဥပဒေတာတိုင်းကျွန်တော်တို့ရဲ့တက်တာကိုတိဆောက်ပြီးတော့ဘုရားကိုယုံကြည်ကိုးစားပြီးတော့ဘုရားကိုဖော်မွန်ပြုတ်ပြီးတော့သက်ရှင်ကြတဲ့ခါမှာဘုရားကပြောတယ်သင်ရဲ့သားမြေတို့သည်အားကြီးကြလိမ့်မယ်ဘယ်တော့မှမဆိုးရုပ်သွားဘူးသားသမီးများအပြင်ဘယ်တော့မှမဆိုးရုပ်သွားဘူးတချို့ကမိဘတွေကောင်းစားတယ်မိဘခင်မှာတော့ခါချမ်းသာကြတယ်ကြွယ်ဝကြတယ်မိဘခင်မှာဆိုရှင်ကြည်လိုက်တဲ့ခါမှာဆိုရှင်ပစ္စည်းတနာဥစ္စာတွေကျွဲဝကြတယ်။သို့ပေမဲ့လည်းမိဘတွေကဖခင်ရဲ့ဤဥပဒေကိုမလိုက်လျှောက်တဲ့ခါမှာအဲ့သားစဉ်မြေသက်ဆက်ပြီးတော့ခံစားရတဲ့ခါမှာသားသမီးတွေအပြင်နောက်ဆုံးမိဘတွေကမိဘတွေရဲ့တနာဥစ္စာတွေဖြုံးတီးခြင်းခံစားရတယ်။ သားသမီးတွေအားဖြင့်မိဘတွေစိတ်ညစ်ရတယ်။သားသမီးတွေအားဖြင့်မိဘတွေဆိုရှင်တောကားတွေရောက်နေကြတယ်။သားသမီးတွေအားဖြင့်မိဘတွေဆိုရှင်လုံးဝမှစိတ်မချမ်းသာကြဘူး။ဒီညာတွေကြိလိုက်တဲ့ခါမှာယနေ့ပြန်လဲဆန်းစစ်ပါ။ကိုယ့်ရဲ့မိသားစုမှာဘုရားကိုတကယ်အားကိုးရလား။ဘုရားသခင်ရဲ့ဤဥပဒေကိုလိုက်လျှောက်ရလား။ဒါဘုရားသခင်ကသူ့ရဲ့ဤဥပဒေအတိုင်းလမ်းလျှောက်တဲ့သူတွေအတွက်ကတော့ဘာဖြစ်လဲ။သားမြေမြားဟာအားကြီးကြလိမ့်မယ်။ဘယ်ဘက်မှာလဲ။ကောင်းတဲ့ဘက်မှာအားကြီးကြလိမ့်မယ်။သားသမီးများအဖြစ်မိဘများမျက်နှာသာရလာမယ်။သားသမီးကောင်းတဲ့ခါမှာမိဘကောင်းတဲ့လုံးကဘလောက်ထိထွန်းတောက်လာမလဲ။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်ရဲ့မိသားစုမှာဖခင်နဲ့တူမွေးလျော်ပါ။ဖခင်သခင်ကိုကိုးစားပါ။ဖခင်သခင်နဲ့တူလက်တွဲပါ။သားသမီးတွေကိုဖခင်တရားကိုကောင်းဆုံးသွန်သင်ပါ။အဲဒီလိုမျိုးသွန်သင်ပေးတယ်ဆိုရင်ဒီကလေးတွေကအဆုံးတိုင်အောင်ဖျားပြဲမှာတည်ကြည့်သွားမှာဖြစ်တယ်။ငွေရွယ်စဉ်ကလေးဘွားနဲ့စားပြီးတော့ဖျားကိုတိအောင်မိဘများနေနဲ့စွန့်ဆောင်ပေးဖို့ရည်ကြီးတယ်။ယောသဟာဖျားကိုတိတဲ့ခါမှာဖျားနဲ့တူမွေးလျော်ခဲ့တဲ့မိဘနဲ့ရှိတဲ့အချိန်ကာလလေးမှာတစ္ဆာရှိခဲ့တဲ့အတွက်ကြောင့်ဖျားကိုကိုးစားခဲ့တဲ့အတွက်ကြောင့်ဖျားအကြောင်းကိုကောင်းမွန်စွာသိခဲ့တဲ့တမားချမ်းစာကိုကောင်းကောင်းမွန်မွန်နားထောင်ခဲ့တဲ့အတွက်ကြောင့်တိုင်းတစ်ပါးသားကိုရောက်သွားတယ်ကျွန်ဖြစ်ရောင်းစားခြင်းခံရပေမဲ့ချစ်တော်မိတ်ဆွေယောသဟာသခင်နေနဲ့နေနိုင်ခဲ့တာတွေ့ရတယ်ဒါကြောင့်ဘုရားရဲ့သားသမီးအဖြစ်သားသမီးရမများအာကြီးကြလိမ့်မယ်တဲ့နော်။ဒါကြောင့်ဘာပြောထားလဲဆိုတော့နောက်တစ်ချက်မှာဆိုရှင်ဖြောင်းမတ်တော်သူတို့ဤအမျိုးနွယ်သည်မင်္ဂလာရှိ၏။ထိုသူဤအိမ်သည်စည်းစိမ်ဥစ္စာကျွယ်ဝ၍သူဤကောင်းကျိုးသည်အစင်မြဲတည်တတ်၏။သဘောဖြောင့်တော်သူတို့အဖို့မောင်မိုက်ထဲမှအလင်းပေါ်ထွန်းတတ်၏။ထိုသို့သောသူသည်ကျေးဇူးပြုတတ်သောသဘောနှင့်တနာဆုံမတ်တတ်သောသဘောရှိ၍တရားသဖြင့်ပြုတာဤအရန်ကောင်းတဲ့ကြံ့ကျက်ဖြစ်ပါတယ်ဒါကြောင့်မိသားစုကျွန်တော်တို့မိသားစုတွေမှာရှိသင့်ရှိထိုက်တဲ့ဖတ်သင့်ဖတ်တိုက်တဲ့ကြံ့ပိုက်လည်းဖြစ်တယ်ကောင်းချီးမင်္ဂလာကြံ့ပိုက်ဖြစ်ပါတယ်ဒါဒီကြံ့ပိုက်ကိုတေချာဖတ်ပြီးတော့မိဘများအနေနဲ့ဘုရားသခင်နဲ့တူအမြဲတမ်းမွေ့လျော်ပြီးတော့အမြဲတမ်းပဲဘုရားရှိခိုးပါเนาะဒါကြောင့်ဘုရားသခင်ကပြောတယ်လေဖြောင်းမတ်တော်သူတို့ရဲ့အမျိုးနွယ်မင်္ဂလာရှိတယ်เนาะဒါမျိုးမကမနဲ့ထိုသူတို့ရဲ့အိမ်၌စီးစိမ်ဥစ္စာကျွယ်ဝမယ်တဲ့။ဘာစီးစိမ်ဥစ္စာတွေလဲ။တခါကျရင်တတော်စဉ်းစားတယ်စီးစိမ်ဥစ္စာဆိုတာဟာငါမှလို့ရှိရင်တိုက်ရှိရမယ်ကားရှိရမယ်အာဆိုဖာတွေရှိရမယ်ဟာငါမှလို့ရှိရင်ပစ္စည်းတနာဥစ္စာတွေအများကြီးရှိရမယ်ဒါမှစီးစိမ်ဥစ္စာလို့တတော်ထင်တယ်။မိတ်ဆွေစီးစိမ်ဥစ္စာဆိုတာမိတ်ဆွေရဲ့အတ္တမှာကျမ်းမာခြင်းပျော်ရွှင်ခြင်းငြိမ့်သက်ခြင်းဒါစီးစိမ်ဥစ္စာမဟုတ်ဘူးလား။ဒီစီးစိမ်ဥစ္စာကတန်ဖိုးဖျက်လို့မရဘူး။မိတ်ဆွေဝယ်ထားတဲ့ကားတွေတိုက်တွေမိတ်ဆွေရဲ့ပိုင်ဆိုင်တဲ့ຢာတွေအားလုံးကတန်ဖိုးဖြတ်လို့ရတယ်။ဒို့မြင်မဲ့ကျမ်းမာခြင်းပျော်ရွှင်ခြင်းငြိမ့်သက်ခြင်းမိတ်ဆွေတန်ဖိုးဖြတ်လို့မရဘူး။ဘယ်ຢာနဲ့မှတန်ဖိုးဖြတ်ပြီးတော့ဝယ်လို့မရဘူး။အဲ့ဒီစည်းစိမ်ကိုဘုရားကပေးမယ်။ဘလောက်ဝမ်းသာဖို့ကောင်းလဲ။ဒီနေ့စည်းစိမ်ဥစ္စာတွေတော့ချမ်းသာပါရဲ့။မိတ်ဆွေကကျမ်းမာခြင်းချိုးတက်နေတယ်ဆိုမိတ်ဆွေဒီစည်းစိမ်ဥစ္စာတွေမိတ်ဆွေမကင်နိုင်ဘူး။မကင်နိုင်ဘူး။စဉ်းစားကြည့်ပါ။မိတ်ဆွေမှတို့ချင်းဘလောက်ပဲချမ်းသာနေပါစေ။ယနေ့မိတ်ဆွေရာတို့ရှင်စိတ်မချမ်းသာဖြစ်နေတယ်ဆိုရင်အဲ့ဒီစည်းစိမ်ကမိတ်ဆွေစိတ်ချမ်းသာအောင်လုပ်မပေးနိုင်ဘူး။နော်။စိတ်ချမ်းသာအောင်လုပ်မပေးနိုင်ဘူး။မိတ်ဆွေတို့လည်းငြိမ်သက်ခြင်းရအောင်ဖို့ရတဲ့လေဒီစည်းစိမ်ဥစ္စာတွေကမဖန်နှီးမနိုင်ဘူး။နော်။ဒါကြောင့်တန်ဖိုးမပြတ်နိုင်တဲ့စည်းစိမ်ကိုမိတ်ဆွေရှာပါ။နော်။တန်ဖိုးပြတ်နိုင်တဲ့တန်ဖိုးဖြတ်ရရတဲ့စည်းစိမ်တွေကိုမိတ်ဆွေမရှာပါနဲ့။ဒီအရာတွေကိုမိတ်ဆွေမမက်မောပါနဲ့။ဒါတွေကတင်ကားတွင်ပဲပျောက်ပြက်သွားပြီးတော့ဒါတွေကမိတ်ဆွေတို့လုံးဝမှထာဝရပျော်ရွှင်ခြင်းကိုမပေးနိုင်ဘူး။ဒါကြောင့်ထာဝရပျော်ရွှင်ခြင်းကိုပေးနိုင်တဲ့စီးစိမ်ဥစ္စာဖြစ်တဲ့အရာကတော့ပျော်ရွှင်ခြင်း၊ကျမ်းမာခြင်း၊ငြိမ်သက်ခြင်းကိုဘုရားသခင်ကဒီစီးစိမ်ကိုမိတ်ဆွေကိုပေးမှဖြစ်တယ်။အဲ့ဒီတော့ကြမိတ်ဆွေရဲ့မိသားစုဘလောက်ပျော်ရွှင်ဖို့ကောင်းလဲ။မိတ်ဆွေရဲ့မိသားစုဘလောက်ကျမ်းမာခြင်းခွန်အားခံစားရမလဲ။မိတ်ဆွေရဲ့မိသားစုမှာဘလောက်ငြိမ်သက်ခြင်းခံစားရမလဲ။သူမသူတပါးတွေစိုးရိမ်နေတယ်၊ကြောက်နေတယ်၊ထိတ်လန့်နေတဲ့ခါမှာမိတ်ဆွေငြိမ်သက်သွားတဲ့ကောင်းအောင်ဘုရားကိုယ်တော်ကိုချီးမွမ်းနိုင်တယ်။ဒါဟာမွန်မြတ်တဲ့မင်္ဂလာမဟုတ်ဘူးလားမိတ်ဆွေ။ဒါကြောင့်ချစ်တော်မိတ်ဆွေတို့အဲကျွန်တော်တို့ရဲ့တက်တာမှာဆိုရှင်သူဤကောင်းကျိုးဒီအစင်မြဲတည်တတ်ဤဒါကြဒီကောင်းကျိုးဒီစီးစိမ်ဥစ္စာကောင်းကျိုးဟာအစင်မြဲတည်မယ်အဲကျွန်တော်တို့နေနဲ့အားပေးချင်တာကတော့ချစ်တော်မိတ်ဆွေတို့ဒီကနေ့ခဲရင်ဆုပ်ယုတ်တဲ့ကာလမှာကျွန်တော်တို့အားလုံးအတွက်နော်မင်္ဂလာရှိတဲ့သူဖြစ်ဖို့ရတယ်ဘာလို့ရမလဲဘုရားသခင်ရဲ့ပညတ်တော်နှုတ်ပါတရားတိုင်းကျွန်တော်တို့ရဲ့တက်တာကိုတည်ဆောက်ပါကျွန်တော်တို့အားလုံးဘုရားနဲ့သူမွေ့လျော်ပါဒုတိယချက်ကတော့ကျွန်တော်အားလုံးအဲ့လိုတည်ဆောက်မယ်ဆိုဘုရားရဲ့ခရစ်တော်ဖြစ်တဲ့သားသမီးများမြေးများအားလုံးကအားကြီးကြလိမ့်မယ်။ဒါပြမကမနဲ့တင်တော့အတင်တော့ဆိုရှင်မင်္ဂလာရှိတဲ့သူတွေဖြစ်လာမယ်။ သင်တို့ရဲ့အိမ်တော်ကမင်္ဂလာရှိတဲ့အိမ်တော်ဖြစ်လာမယ်။ဒါမျိုးကနဲ့ဘုရားသခင်ပေးတဲ့ကြွယ်ဝချမ်းသာခြင်းကိုသင်ခံစားရမယ်။သင်တို့ရဲ့ကြွယ်ဝချမ်းသာခြင်းကဆိုရှင်တန်ဖို့ဖြတ်၍မရနိုင်တော့ကြွယ်ဝချမ်းသာခြင်းကိုဘုရားကပေးမှဖြစ်တယ်။အဲ့ဒီစိစိမ်မျိုးသင်မခံစားချင်ဘူးလား။ဒါသင်ခံစားသိခြင်းနဲ့ဆိုရင်ဒီနေ့ကစပြီးတော့သင်ရဲ့ဘဝတက်တာမှာဘုရားနဲ့တူမွေးလျော်ပါ။ဘုရားသခင်နဲ့တူအမြဲတမ်းဖျားပါ။သင်မိသားစုအားလုံးဘုရားနဲ့တူမွေးလျော်ပြီးတော့ဘုရားသခင်ကိုအမြဲတမ်းဝတ်ပြုပါကိုးကွယ်ပါ။နော်နှုတ်ဘတော်တမာတရားအတိုင်းလိုက်လျှောက်ပါအသက်ရှင်ပါနှုတ်ဘတော်တော်သည်သင်ရဲ့ချစ်ရှိမှမိကွက်ဖြစ်၍သင်၏လန်ခင်ကိုပဲ့ပြင်တော်မူနိုင်မယ်။ဒါကြောင့်နှုတ်ဘတော်တရားဟာအလင်းဖြစ်တယ်။ဒီအလင်းတရားကိုကျွန်တော်တို့အားလုံးကရရှိပိုင်သပြီးတော့အမြဲတမ်းပျော်ရွှင်ခြင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းဆိုတဲ့စည်းစိမ်ဥစ္စာကိုသင်တို့မိသားစုမှာအမြဲခံစားရပါစေလို့ဆုတောင်းဆန္ဒပြုနေနေကုန်ချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးဘုရားသခင်ကြုံဝများပြတ်စွာကောင်းခြင်းမလားသုံးလောင်းချပေးပါစေ။
ရင်ဆိုင်ရတဲ့ပြဿနာများတကယ်ကြီးမားလို့လို့လားပြန်စင်သာကြည့်လိုက်စမ်းယောဘတဲ့တမမိုင်ဆိုင်ထားတဲ့စီစိမ်များချစ်သားနီးများစွာလဲအဆုံးရှုံးခဲ့ပြီမယ်
ကလေးတို့ရေတန်မိုးထားအပ်တဲ့မိခင်အရာရီဆိုတဲ့အကြောင်းအရာလေးကိုသားတို့သမီးတို့ဘူးတူတာရစီဖို့ပြောပြပေးမယ်နော်။ကလေးတို့ဘူးတူတာရစီဖို့ဒီတစ်ပတ်မှာတော့ဒေါ်လေးတို့မြန်မာနိုင်ငံရဲ့ကြီးကျယ်ခမ်းနားတဲ့မြစ်ကြီးဒဇင်းချောင်းကိုပြောပြချင်တယ်။ကလေးတို့ဒေါ်လေးတို့နိုင်ငံဟာမြစ်ချောင်းအင်းအိမ်တွေပေါများလာတယ်။အဲ့ဒီအခြေကားအမှမြန်မာနိုင်ငံရဲ့မိခင်မြစ်ကြီးလို့တင်စားခံရတဲ့အရာရီမြစ်ကြီးအချောင်းကိုပြောပြချင်တယ်ကွယ်။မြန်မာနိုင်ငံရဲ့ဟိုးမြောက်ဖြားပိုင်းစီကရေခဲတောင်တွေအေးပြိုကြရာကစီးဆင်းလာတဲ့မေခနဲ့မီလီခမြစ်နှစ်သွဲပေါင်းစုံရာမြစ်ဆုံနေရာကနေအရာရီမြစ်ကြီးစတင်ဖြစ်ပေါ်လာခဲ့တယ်။မြစ်ဆုံနေရာကနေစတင်ခဲ့တဲ့အရာရီမြစ်ကြီးဟာမြစ်ပြားခံရအစမှာဟိုးအောက်ပိုင်းပင်လယ်ထဲကိုစီးဝင်တဲ့အထိမြန်မာနိုင်ငံအတွင်းကပဲစီးဆင်းသွားတယ်။ဒါကြောင့်အရာရီဟာမြန်မာနိုင်ငံထဲကပိုင်တဲ့မိခင်မြစ်စစ်စစ်ဖြစ်တယ်ကွယ်။မြန်မာနိုင်ငံရဲ့အရှိလျားဆုံးအရေးပါဆုံးတန်မိုးအရှိဆုံးရေချိုမြစ်ကြီးတစ်စင်းလဲဖြစ်တယ်။စီစင်းတဲ့နေရာမှာမြောက်ကနေတောင်ဘက်ကိုမြန်မာနိုင်ငံရဲ့အလဲညီညွတ်တဲ့မြေနေရာကိုအဖြောင့်နီးပါးတွေ့တန်စီစင်းသွားပြီးအီယာရီမြဝကျုံးမော်ဒေသမှာတစ်ဆင့်ကပလီပင်လယ်အော်တဲကိုစီးဝင်သွားတယ်။2210ကီလိုမီတာ1383မိုင်ရှည်လျားတယ်လို့လဲတည်ရတယ်ကွယ်အကွေကောင်နေပါပြီဖြောင်းနေပါစီစဉ်ခဲ့တဲ့အရာရီမြစ်ကြီးစီစဉ်ရာတလျှောက်ကအရာရီမြစ်ကြီးစီစဉ်ရာတလျှောက်မြို့ရွာတွေဟာတနေရာနဲ့တနေရာကူးလူသွားလာရမှာလကောင်းကုန်စီကူးတန်းရောင်းဝယ်ရမှာလဲလွယ်ကူလာတယ်ကွယ်ကူးတန်းရောင်းဝယ်ရင်တနေရာနဲ့တနေရာရိုးရာရင်ကျေးမှုတွေလည်းဖလှယ်နိုင်ခဲ့တယ်မြစ်ကြောင်တလျှောက်ကမြို့ရွာတွေဟာစီကားဖွင့်ပြခဲ့တယ်ကလေးတို့တမိုင်းမှာတင်ခဲ့ရတဲ့တကောင်တရေခစ်တရားပကန်းပင်တရားအင်းဝရတနာဘုံစားတဲ့ယဉ်ကျေးမှုထွန်းကားတဲ့မြို့တော်ကြီးတွေ ပေါ်ထွန်းခဲ့တဲ့အေယာရီရဲ့မြင်ကွင်းတွေဟာနှွေမိုးဆောင်300ဒီစလုံးအလွန်လှပနေတယ်။မိုးရာသီကိုရောက်ပြီးဆိုရင်အေယာရီဟာအထက်ဘက်ကစီးဆင်းလာတဲ့မိုးရေတွေကြောင့်မြည်ရေပြင်ဟာအချိန်အဟုန်ပြင်းစွာစီးဆင်းနေတယ်လေ။မိုးရင်အခါမြစ်ပြင်တစ်ခုလုံးပြင်းရှင်လဲမန်ဟုန်ပြင်းစွာစီးဆင်းနေပုံကိုကြည့်ရတာအလွန်ပဲကြည့်လို့ကောင်းလာတယ်ကွ။ဆောင်းရာသီရေကြချင်းရောက်ပြန်တော့မြစ်ပြင်ဘေးကရွာလေးတွေဟာသူတို့ရဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုစတင်ကြပြီပေါ့ကွ။မြည်ရေကြချင်းမှာပေါ်ထွန်းလာတဲ့မြစ်ကန်တဲ့ဘေးကနုံတင်မြေတွေပေါ်မှာစောင်းသီးနှံတွေဖြစ်တယ်။ဘဲအမျိုးမျိုးခရမ်းချင်းကြောင်ခင်းတခွားဆလတ်စတဲ့သီးနှံတွေကိုစိုက်ပျိုးကြတယ်။နှင်းမုံတွေကြားကစိမ့်စိမ့်စူစူစိုက်ခင်းတွေရောင်စုံသီးနှံတွေနဲ့စိမ့်စူအေးမြနေတယ်။နွေရသည်မြင်းနုကျွန်းတွေပေါ်ထွန်းလာတဲ့အချိန်မှာတော့မြင်းနုကျွန်းတွေပေါ်မှာကြောင်အမျိုးမျိုးဖရဲစက်သွန်ပန်းနန်းစိုက်ခင်းနေကြခင်းစတဲ့ရာသီပေါ်သီးနှံတွေစိုက်ပျိုးကြတယ်။ရေကြချင်းကျွန်းတွေပေါ်မှာတင်းကျန်နေတဲ့နုံမြေတွေကတဘာဝမြေဩစာဓာတ်တွေရရှိပြီးတီးနှံတွေဟာအောင်မြင်ဖြစ်ထွန်းလာတယ်။မြည်ရဲ့ကြစိမ်းမှာပေါ်ထွန်းလာတဲ့တောင်ကုန်ဖြူဖြူကြီးတွေပေါ်မှာတငါတဲ့တွေဟာတဲလေးတွေထိုးပြီးနေထိုင်ကြရင်မြစ်ပြင်ကိုလေတစည်းနဲ့ပိုက်ကုံပြည့်ပြီးငါးတွေဖမ်းကြတော့တယ်။အေယာရီဟာသူ့စီးစင်းရမြစ်ကြောင်းချောက်ကမြို့ရွာတွေကိုအစာရေစာတွေကိုပေါများစွာထုတ်ပေးခဲ့တယ်။အေယာရီရဲ့ဟိုးအောက်ပိုင်းမြစ်လက်တက်တွေအဖြစ်ဖြန့်စည်းစင်းသွားတဲ့အေယာရီမြဝကျုံးမော်ဒေတာကြီးဆိုရင်မြန်မာနိုင်ငံရဲ့စပကြီးလို့ဆိုရလောက်အောင်စပားအထွဲ့ပေါ်လာတယ်ကွ။ဟိုးအရင်ကတော့အေယာရီရဲ့မြင်ကွင်းတွေကနှွေမိုးဆောင်300တီစလုံးအလွန်လှပနေတော့တယ်။မိုးရသည်မှာမုံမောက်ပြည့်ရှင်နေတဲ့ရေပြင်ကြီးဟာလိုင်းချက်ခွတ်တွေတဖွေးဖွေးနဲ့အလွန်ကြီးလို့ကောင်းနေ။ဆောင်းရသည်မှာတော့နှင်းမုံတွေကြားကပဲဆိုင်ခင်းပြောင်းခရမ်းကျင်ဆိုင်ခင်းတွေကနှင်းမုံတွေကြားမှာစိမ့်စုလန်းဆန်းနေတယ်။နှွေရသည်မှာလည်းတောင်ကုန်ဖွေဖွေကတငါသေးလေးတွေရေပြင်မှာလှေကလေးတွေနဲ့ပိုက်ကွန်ဖြစ်နေတဲ့တငါသေးတွေမြင်းနုကျုံးတွေပေါ်ကဝါဝါဝင်းဝင်းနေကြခင်ပန်းနန်းကင်းတွေဟာပကြီကားတစ်ချက်လိုလှပနေတယ်။ဟိုးမြင့်အထက်ပိုင်းကံပါးပြီးတစ်ဖက်တစ်ချက်မှာလဲတစ်တော်ကြီးတွေစိမ့်ညို့မောင်းနေနေတယ်။နောက်ပြီးလူသားတွေရေချောင်းသွားလာရေးမှာကူညီပေးနေတဲ့လပိုင်လေးတွေကိုအရာရီမြစ်ကြီးထဲမှာတွေ့နိုင်သေးတယ်။ရှားပါသွားပြီဖြစ်တဲ့ရေချိုလပိုင်တွေကိုတော်လေးတို့ရဲ့အယာရီမြစ်ထဲမှာတွေ့နိုင်တယ်။ဒီလပိုင်မျိုးဟာအယာရီမြစ်ထဲမှာပဲချက်စားပြီးတခြားဘယ်မြစ်ထဲကူမှမရှိဘူးလို့ဆိုကြတယ်။ဒီအယာရီလပိုင်ဟာနာမည်ကျော်ကြားလာတဲ့အတွက်ကဘာလက်ကြီးတွေကတော့တကူးတခါလာကြည့်ကြရတယ်။ဟိုးအထက်ပိုင်းမှာဆိုရင်လဲအယာရီကလူသားတွေအတွက်သူ့ဝမ်းပိုက်ထဲမှာရွှေတင်ဇာတာတွေတူလောင်ထားပြီးသေးတယ်။အယာရီကတော့တကယ်ကိုမြမပြည်သူတွေအတွက်အဖိုးမဖြတ်နိုင်တဲ့ညစ်တစင်းပါပဲမြမပြည်သူတွေကိုစားနာရိုက်ခါတယံစာတတောက်တုံးမှုအတွက်ရေချိုတွေကိုပေးခဲ့ုံသာမကခံစားတတ်တဲ့စိတ်နှလုံးရှိတဲ့လူသားတွေအတွက်သူ့ရဲ့လှပရင့်မှုဖွယ်ကောင်းတဲ့တဘာဝအလှပမကြီးတွေနဲ့လူသားတွေရဲ့စိတ်နှလုံးကိုနူးညံ့ပြော့ပြန်းအောင်ငြိမ်းချမ်းအောင်ဖန်တီးပေးထားပြန်ပါသေးတယ်ကွယ်ကလေးတို့ရဲ့အေယာရီရဲ့အဖိုးတိုက်တန်မှုတွေကတော့ပြောမကုန်နိုင်အောင်ပါပဲကွယ်ဒီလိုတန်မိုးထားအတဲ့ညစ်ကြီးတစင်းဟာတန်ဖိုးမထားတန်ဖိုးမသိတဲ့လူတွေတချို့ကြောင့်ခုနေအခါမှာပျက်စီးယူရင်းနေပြီတန်ဖိုးမထားတဲ့လူတချို့ကြောင့်အရင်လိုလက်လက်ဆက်ဆက်တွတ်လက်လက်စိမ့်စိမ့်ဆူဆူမရှိတော့ဘူးကွယ်သူပေးနိုင်တဲ့ပမာဏထက်ပိုပြီးလူသားတွေကအလွန်ကျွန်းထုတ်ယူသုံးဆွဲနေကြတယ်ကြာလာရင်တော့မြင့်အစင်ကနေချောင်းအထိနောက်ဆုံးလုံးဝကိုရေခမ်းခြောက်သွားမလားတော့မသိနိုင်ဘူးကွယ်မြန်မာနိုင်ငံရဲ့အချက်ပိုင်းနဲ့ဟိုးအောက်ပိုင်းကိုဆက်သွယ်ပေးနေတဲ့မြန်မာပြည်သူပြည်သားတွေအတွက်ဝန်စာရီတင်စာတာတွေကိုပေါ်ပေါ်များများထုတ်ပေးနေတဲ့မိခင်မြစ်ကြီးပြောက်ွယ်မသွားအောင်ထိမ့်သိမ့်ဆောက်ရှောက်သွားကြရမယ်တာဝန်ကမြန်မာတမျိုးသားလုံးရဲ့တာဝန်ပဲဖြစ်တယ်။ကလေးတို့လည်းတွေးတော်ဆင်ခြင်နိုင်အောင်ဒေါ်လေးကဘူးတုတအဖြစ်ညှဝေပေးလိုက်ပါတယ်ကွယ်။အခုတင်ဆက်ပေးသွားတာကတော့အောင်ပင်လယ်လူမှုဝန်ကျင်မဂ္ဂဇင်းအတွဲ7အမှတ်68မှာစာရေးသူညိုရင်ဆောင်ရေးသားချက်ကိုဘ ഹു တုတရစေရန်ခောက်နှုတ်တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ဝိနည်းများစွာလင်းလေးရောက်ဝဲလေလိုင်းနံကအတမများဝင်ပေနေတယ်။ဝိနည်းတိုင်းကိုဖျားရှင်ချစ်ပါတယ်။ချစ်ချင်
ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏနာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏနာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်။
AWR မျော်လင့်ခြင်းအတံကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2939 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
AWR မြွန်လင်းချင်းအတံကို나တော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေစုတင်ပါတယ်ခင်ဗျာ
ဒီများကို나တော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။